in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ1ရက်တနင်္ဂနွေနေ့ညနေခင်းအတွက် VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25ဒုကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမတင်ကြီးထိုက်ပါရှင်။အမေရိကန်သမ္မတရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအပေါ်မနစ်စနေနေ့ကနိုင်ငံတော်မှဆန္ဒပြခဲ့ကြပါတယ်။ရိုဟင်ဂျာတွေထားနေပြန်နိုင်တဲ့အခြေအနေမျိုးမရှိသေးဘူးလို့ ICRC အကြီးအကဲကဒီကနေ့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေ့ကိုကိုရန်နိုင်တဲ့အတူကြင်ညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းတွေကတော့ဒီကနေ့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာပြီးဖြစ်တဲ့ကုလသမဂ္ဂချုပ်ကရိုဟင်ညာရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်မှာပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ပြောပါတယ်။နောက်ဒီကုလသမဂ္ဂချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာမနေ့ပြန်မှာဒုက္ခသည်တွေနဲ့တွေ့ဆုံမှုရှိပါတယ်။ဒုက္ခသည်တွေဘက်ကဘလို့အကြောင်းအရာတွေကိုတင်ပြဖို့ရှိပါသလဲ။
ကပ္ပကလသမကအသိဉာဏ်ရှုပ်အန်တနီယိုကူတရက်စ်နဲ့ကပ္ပပင်ဥက္ကဋ္ဌကျွန်တော်ဒုက္ခစကန်ကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်မြန်မာနိုင်ငံရဲ့
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဒီမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမဖြစ်မနေအကောင်အထည်ဖော်ရမယ်အခရီးလိုက်စားမှုတိုက်ဖြတ်ရေးမှာမလိုလားတဲ့အရေးယူတာတွေမဖြစ်အောင်လို့စီးပွားရေးလုပ်ငန်းရှင်ကြီးတွေကြည်ဝင်းသိက္ခာနဲ့အညီလိုက်နာဆောင်ရွက်ကြဖို့အခရီးလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌကအကြံပြုလိုက်တဲ့အကြောင်းကော်မရှင်ဥက္ကဋ္ဌနဲ့ VOA တည်ထောင်တွေ့ဆုံမေးမြန်းခန်းကိုလည်းနောက်ပိုင်းမှာနားဆင်ရကြားရဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုက်နဲ့ကိုရန်နိုင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်
အမေရိကန်ပြည်ထောင်စုကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်လာတာနဲ့ပတ်သက်ပြီးလုံးဝသိဉေမခံတဲ့အမေရိကန်သမ္မတရဲ့ရည်တည်ချက်ကိုကန့်ကွက်တဲ့အနေနဲ့ရွှေ့ပြောင်းဝင်ရောက်ချင်းဆန်ရအားပေးလှုံ့ဆော်တဲ့အဖွဲ့တွေကအမေရိကန်နိုင်ငံတစ်ပွဲမှာမနေ့စနေနေ့ကဆန္ဒပြခဲ့ကြပါတယ်တရားမဝင်ရွှေ့ပြောင်းဝင်ရောက်မှုကိုလုံးဝသိမခံတဲ့အမေရိကန်သမ္မတရဲ့မူဝါဒကြောင့်ကလင်းငယ်တွေမိသားစုနဲ့ခွဲခြားထိန်းသိမ်းခံရတာလည်းဖြစ်ပါတယ်အမေရိကန်ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေဟာကမ္ဘာပေါ်မှာအမိုက်မဲဆုံးဖြစ်ပြီးရွှေ့ပြောင်းဝင်ရောက်လာသူတွေကိုလည်းဥပဒေကြောင့်အရအကျိုးခံစားခွင့်မပေးဘဲဌာနေပြန်ပို့ဖို့တင့်တယ်လို့မနေ့စနေနေ့နှောင်းပိုင်းမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်လုပ်ခဲ့ပြီးလူထောင်ပေါင်းများစွာပါဝင်တယ်လို့စီစဉ်သူတွေကယူဆကြပါတယ်။ဒီဆန္ဒပြပွဲတွေကိုလွန်ခဲ့တဲ့နှစ်နှစ်ကအမျိုးသမီးတို့ဆန္ဒပြပွဲကြီးတွေကိုစီစဉ်တဲ့အဖွဲ့တွေအပါအဝင်တက်ကြွလှုပ်ရှားသူတွေနဲ့ညွန်ပေါင်းအဖွဲ့တစ်ဖွဲ့ကကမကထာပြုစီစဉ်ခဲ့တာပါအမေရိကန်မက္ကဆီကိုနယ်စပ်မှာတရားမဝင်ဝင်လာတဲ့မိဘတွေနဲ့ကလင်းငယ်တွေကိုခွဲခြားထားတဲ့သမ္မတထရန့်အစိုးရရဲ့အရင်းကမူဝါဒကိုစန့်ကျင်သူမိခင်တွေရဲ့အခိုင်အမာထောက်ခံမှုကိုလည်းရထားတယ်လို့ဆန္ဒပြပွဲစီစဉ်သူတွေကပြောပါတယ်ကလေးငယ်2049ဦးကိုမိဘတွေနဲ့ခွဲခြားထိန်းသိမ်းထားစေဖြစ်တယ်လို့အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနဘက်ကလည်းပြောဆိုထားပါတယ်။ကလေးငယ်900ကျော်တို့ကိုတော့မိသားစုနဲ့ပြန်ပြီးတော့ပေါင်းစည်းပေးနိုင်ခဲ့ပြီဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောဆိုထားပါတယ်ရှင်။
ရောက်ကိုရီးယားနိုင်ငံကနျူကလ িয়ার သုတေသနစမ်းသပ်တဲ့နေရာတွေမှာလက်လောကာလတွေအတွင်းသီးသီးသာသာတိုးတက်မှုတွေရှိကြောင်းဂျိုလူဓာတ်ပုံတွေကပြသနေတယ်လို့စောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုကပြောပါတယ်။ရောက်ကိုရီးယားကစစ်ရေးစီးပွားရေးလူမှုရေးနဲ့တခြားတိုးတက်မှုတွေကိုလေ့လာစောင့်ကြည့်နေတဲ့38 North ဆိုတဲ့အဖွဲ့ကဗိုလ်ထုနေကအစီရင်ခံစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဂျွန်လ21ရက်နေ့တုန်းကဂျိုလူကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရောင်ပြောင်းနျူကလ িয়ার လေ့လာရေးစင်တာမှာတိုးတက်မှုတွေရှိတာကိုမြင်တွေ့ရပါတယ်။စင်ကာပူနိုင်ငံမှာသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးနျူကလ িয়ার ကင်းရှင်းရေးစာချုပ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်လက်မှတ်ထိုးခဲ့ပြီးသတင်းနှစ်ပတ်ကြာမှာ38 North ရဲ့အစီရင်ခံစာထွက်လာတယ်လည်းဖြစ်ပါတယ်။လက်လောကာလတွေအတွင်းမြောက်ကိုရီးယားကရှုံးဝတ်နေရတော်တော်များများမှာနျူကလ িয়ার လက်နက်ထုတ်နိုင်ဖို့တန့်စင်ပြီးယူရေနီယံတွေပိုတိုးထုတ်လုပ်နေတယ်လို့လည်းအမေရိကန်ထောက်လှမ်းရေးဌာနတွေကယုံကြည်ထားကြောင်းအမည်မပေါ်တဲ့အမေရိကန်တာဝန်ရှိသူ9ယောက်ကိုကူကားပြီး NBC သတင်းဌာနကလည်းတောက်ကြနေကသတင်းထုတ်ပြန်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ CIA ကမှတ်ချက်ပေးဖို့ညှင်းဆန်ခဲ့သလိုနိုင်ငံရေးဌာနကလည်းထောက်လှမ်းရေးကိစ္စဖြစ်တဲ့အတွက်မှတ်ချက်မပေးနိုင်ဘူးလို့ပြောပါတယ်အင်ဘီရောကတော့တစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
အမေရိကန်နိုင်ငံသားဝန်ကြီးဌာနကအာရှဒေသဆိုင်ရာအကြီးအကဲတမန်တဦးအခုဇူလိုင်လကုန်ပိုင်းမှာယာဒုကနှုတ်ထွက်ဖို့ရှိနေပါတယ်အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့စင်ကာပူကထိပ်သီးတွေ့ဆုံပွဲအပြီးသတင်းပတ်တွေနောက်ပိုင်းမြောက်ကိုရီးယားရဲ့အရေးကြီးတဲ့ဆက်ဆံညှိနှိုင်းမှုတွေဆက်လက်ဆောင်ရွက်နေတဲ့ကာလအတွင်းမှာ အခုလိုနှုတ်ထွက်တာဖြစ်ပါတယ်။အရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆူဆန်သွမ်တန်ကသူမအနေနဲ့ဇူလိုင်လကုန်မှာနိုင်ငံခြားရေးဌာနကနေအနားယူဖို့ရည်ရွယ်ထားတဲ့အကြောင်းကြေညာထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟက်တာနယူးယက်ကမနေ့စနေနေ့ကြေညာချက်မှာဖော်ပြပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနနဲ့ဌာနတွင်းကလုပ်ဖို့ဂိုင်းဖက်တဲ့အတွက်နှစ်မြုပ်ဆောင်ရွက်ခဲ့မှုတွေအထူးသဖြင့်ပြီးခဲ့တဲ့တစ်နှစ်ခွဲကျော်ကာလအတွင်းယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့စဉ်မှာသူမရဲ့အမကန်ဦးစီးဆောင်ရွက်မှုတွေအတွက်အထူးပဲကျေးဇူးတင်ပါတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရနယူးယက်ကထပ်လောင်းပြောဆိုထားပါတယ်သမရဒေါ်နယ်ထရန့်ရာထူးတာဝန်ယူပြီးမကြခင်မှာပဲဆူဇန်တန်တန်ကအရှေ့အာရှနဲ့ပစိဖိတ်ဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တာဖြစ်ပြီးပြီးခဲ့တဲ့ဒီဇင်ဘာလမှာတော့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖြစ်သမရထရန့်ကတရားဝင်အမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်
အမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရကကနေဒါနိုင်ငံရဲ့တမ်မနီနဲ့အလူမီနီယံအတွင်းကုန်တွေအပေါ်အခွန်ကောက်ခံမှုအသစ်တွေလုပ်ဖို့ချမှတ်ခဲ့ပြီးတဲ့နောက်ဒါကိုတုံ့ပြန်တဲ့အနေနဲ့ကနေဒါအစိုးရကလည်းအမေရိကန်ရဲ့ကုန်ပစ္စည်းတွေကိုဒီကနေ့ဇူလိုင်လ1ရက်နေ့ကစပြီးအလားတူအခွန်ကောက်ခံမှုအသစ်တွေလုပ်သွားမှာဖြစ်ပါတယ်။ကနေဒါဝန်ကြီးချုပ်ထရူဒိုအနေနဲ့တခြားရွေးချယ်စရာနည်းလမ်းမရှိဘဲအမေရိကန်ကပြီးခဲ့တဲ့ဇွန်လ1ရက်နေ့မှာတမ်မနီနဲ့အလူမီနီယံတွေအပေါ်အခွန်တွေကောက်ဖို့ချမှတ်ခဲ့တယ်လို့မျိုးကနေဒါနိုင်ငံဘက်ကလည်းအလားတူပြန်ကြေညာရတာဖြစ်တယ်လို့ကနေဒါဝန်ကြီးချုပ်ရုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့အမေရိကန်သမ္မတ Donald Trump တို့ဟာကုန်သွယ်ရေးနဲ့တခြားစီးပွားရေးကိစ္စတွေကိုဆွေးနွေးဖို့အတွက်ပြီးခဲ့တဲ့တောက်ကြနေ့နောက်ပိုင်းကစကားပြောခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောကစနေနေ့မှာကြေညာပါတယ်။ကနေဒါဝန်ကြီးချုပ်ရုံရဲ့အဆိုအရတော့ခေါင်းဆောင်တို့ဟာရှေးလျှောက်လှုပ်ဆောင်သွားမဲ့ကိစ္စရပ်တွေမှာညီညီကပ်ကပ်လက်တွဲလှုပ်ဆောင်ကြဖို့သဘောတူခဲ့ကြတယ်လို့ဖော်ပြပါတယ်။သူတို့နှစ်ဦးအခုတစ်ချိန်တယ်လီဖုန်းနဲ့စကားပြောကြတာဟာကနေဒါနိုင်ငံကွေဘက်မြို့မှာဂျွန်လကကျင်းပခဲ့တဲ့ G7 ညီလာခံအပြီးပထမဆုံးအကြိမ်ပြောကြတာလည်းဖြစ်ပါတယ်။အဲဒီညီလာခံအပြီးမှာတော့ Donald Trump ကကနေဒါဝန်ကြီးချုပ်ဟာပြော့ညံ့ပြီးမယိုသာဘူးဆိုပြီး Twitter ကနေဝေဖန်ခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညတိုက်တိုမီတာ19 kHz 15956နဲ့တိုက်တိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းကလေးညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်နိုင်ရေးအတွက်ဆောင်ရွက်စရာကိစ္စအများအပြားရှိနေသေးတဲ့အကြောင်းနိုင်ငံတကာချက်ချင်းကြီးအတင် ICRC ရဲ့ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးပဲပြန်လည်လက်ခံရေးအတွက်ပြင်ဆင်မှုအများအပြားလိုအပ်နေသေးတယ်လို့ယူဆတဲ့အကြောင်းနဲ့ပြန်လည်မဲ့သူတွေကိုလက်ခံမဲ့လူမှုအတိုင်းအဝိုင်းတွေအတွင်းမှာလည်းပြင်ဆင်စရာတွေရှိသေးတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့တဲ့ ICRC ဥက္ကဋ္ဌကမှတ်ချက်ပေးပြောဆိုတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မုတ်တုံမှုကြောင့်ဒုက္ခသည်စခန်းတွေမှာဆက်နှစ်ရိတ်ခါတပ်သုံးရည်နဲ့ကျန်းမာရေးဆောင်ရှောက်မှုပေးရေးလုပ်ငန်းတွေမှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအဖွဲ့အစည်းတွေအတွေ့အခက်အခဲဖြစ်စေတယ်လို့လည်း ICRC အကြီးအကဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသုံးရက်ကြာခီးစဉ်အတွင်းမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာနောက်တခြားတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့မျှော်လင့်ရပါတယ်။အကြမ်းဖက်မှုတွေကနေတိတ်နေချီတဲ့လူတွေကိုပြန်လည်လက်ခံရေးမြန်မာအစိုးရဘက်ကမူအားဖြင့်သဘောတူထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုဌာနေပြန်ရေးလုပ်ငန်းစဉ်ကလည်းဖြစ်ဖြစ်မြောက်မြောက်အကောင့်အထည်မဖော်နိုင်သေးပါဘူးရှင်
။ယူရိုနိုင်ငံမှာပြီးခဲ့တဲ့မေလကကျင်းပပြုလုပ်ခဲ့တဲ့ရွေးကောက်ပွဲမဲတွေထားတဲ့ကာကွတ်မြို့ကအဆောက်အုံရဲ့အပြင်ဘက်မှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်19ယောက်ထပ်မံတရားရသွားတယ်လို့ဤရက်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ဒီနေ့ဖြစ်ပွားခဲ့တဲ့အဲဒီပောက်ခွဲမှုအတွင်မဲဘုံတွေတော့ထိခိုက်ခြင်းမရှိဘူးလို့ဤရက်အနာဘိုင်တွေကဆိုပါတယ်။မဲတွေကိုလက်နဲ့ပြန်ပြီးရေတွက်တာတွေကိုအင်္ဂါနေ့မှာစတင်တယ်လို့အီရန်နိုင်ငံရဲ့တရားသူကြီးအဖွဲ့ကမနေ့စနေနေ့ကလည်းပြောကြားခဲ့ပါတယ်။မီလာမှာကျင်းပခဲ့တဲ့အဲဒီရွေးကောက်ပွဲအတွင်းမှာရှီယာဘာသာရေးခေါင်းဆောင်မော့ခ်တာဒါအယ်ဆဒါရဲ့ရွေးကောက်ပွဲမဟာမိတ်အဖွဲ့ကအနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းပြည်နယ်နန်ဂါဟာကအစိုးရအကြောင်းတစ်ခုရဲ့လုံခြုံရေးအဆောင်3ဦးကိုအစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြွတယ်လို့ယူဆရသူတွေကခေါင်းဖြတ်တပ်ဖြတ်ခဲ့ပြီးအဆောက်အုံကိုလည်းတစိမ့်တစ်ပိုင်းမီးလောင်ခဲ့တယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ နိုင်ငံဟာပြည်နယ်ခိုယာနီခရိုင်ကမာလီခါယာယောက်ျားလေးအထက်တန်းချောင်းကိုလက်နက်ကန်အမျိုးသားတစုကညာပိုင်းအချိန်ဝင်ရောက်တိုက်ခိုက်ခဲ့ကြောင်းပြည်နယ်ပညာရေးဌာနပြောခွင့်ရကအတည်ပြုပါတယ်တိုက်ခိုက်သူတွေကအဆောက်အုံကိုမိရှို့ခဲ့တာကြောင့်ကျောင်းကစာကြည့်တိုက်နဲ့တချို့အပိုင်းတွေမိလောင်သွားတယ်လို့လဲ
မိုဟာမက်အာဆစ်ရှနာဝါရီကဗီဝေကိုပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှသူတို့လက်ချက်ဖြစ်တဲ့ဆိုတာကိုပြောဆိုထားတာမရှိပါဘူး။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲဒုတိယဆင့်ရှုံးထွက်ဒီကနေ့ပွဲစဉ်ဒီမှာတော့အင်ရှင်ရုရှားနဲ့စပိန်ကရိုအေးရှားနဲ့ဒန်မတ်တို့တွေ့ကြမှာဖြစ်ပါတယ်။ဒီမှာစံတော်အချိန်ည7:00ခွဲမှာတော့အင်ရှင် ပွဲတွေမှာလည်းနောက်ဆုံးတွေ့ခဲ့တဲ့၃ချိန်ကိုရှုံးထားပါတယ်။ဒါပေမဲ့ပြီးခဲ့တဲ့မှာတုန်းကဒီနှစ်သင်းကစားခဲ့တဲ့ချစ်ကြည်ပွဲမှာတော့၃ဂိုးစီတည်ကျထားပါတယ်။ဒီကနေ့ညမြန်မာစံတော်ချိန်၁၂နာရီခွဲမှာတော့ခရိုအေးရှားနဲ့ဒန်မတ်အသင်းတို့ကစားကြမှာပါ။ခရိုအေးရှားအသင်းဘက်ကတော့ပြီးခဲ့တဲ့အုပ်စုနောက်ဆုံးပွဲစဉ်မှာအနားပေးခဲ့တဲ့ကစားသမားတွေပြန်ပါလာဖို့ရှိနေပါတယ်။ဒီနှစ်သင်း၅ချိန်တွေ့ပြီးတော့နှစ်ပွဲစီနိုင်ပြီးတစ်ပွဲစီတည်ကျထားပါတယ်။နိုင်ငံတကာပြိုင်ပွဲမှာသူတို့နှစ်သင်း U96 မှာတစ်ချိန်သာတွေ့ခဲ့ပြီးတော့ခရိုအေးရှားက၃ဂိုးကိုမရှိနိုင်နိုင်ခဲ့တာဖြစ်ပါတယ်။ကမ္ဘာဖလားနဲ့ပတ်သက်တဲ့တခြားသတင်းတွေမှာတော့အာဂျင်တီးနားကွင်းလွယ်လူဟာဗီယာမာစီယန်နိုဟာပြင်သစ်သင်းကို၄ဂိုး၃ဂိုးနဲ့ရှုံးခဲ့ပြီးတဲ့နောက်မှာအာဂျင်တီးနားအသင်းကနေအနားယူပြီးလို့ကြေညာခဲ့ပါတယ်။အာဂျင်တီးနားနီးပြဟော်ဟေးဆန်ပါယိုလီကတော့သူ့အနေနဲ့အသင်းကနေနှုတ်ထွက်မထွက်ဆိုတာဒီချိန်မှာဆုံးဖြတ်ဖို့အချိန်မဟုတ်သေးဘူးလို့ပြောကြားခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမသိင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တက်ရောက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ရိုဟင်ဂျာရင်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံပေါ်ပို့ပြီးဖိအားပေးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းပြောဆိုလိုက်ပါတယ်။ကမ္ဘာ့ဘဏ်ဥက္ကဋ္ဌနဲ့အတူဘင်္ဂလားဒေ့ရှ်ကိုဒီကနေ့ပဲရောက်လာတဲ့ကုလအတွင်းမှူးချုပ်ကမနေ့ကမှတော့ရိုဟင်ဂျာဒုက္ခသည်စခန်းလေးစီတွားရောက်ဖို့လည်းစီစဉ်ထားပါတယ်။ကုလအတွင်းမှူးချုပ်နဲ့တွေ့ဆုံတင်ပြနိုင်မှုဒုက္ခသည်စခန်းလေးမှာခိုးလုံနေရသူတွေကပြင်ဆင်နေကြပြီဖြစ်ပါတယ်။အသေးစိတ်ဆက်ပြီးတင်ပြပေးပါမယ်ရှင်။ကုလအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်းယုံခမ်တို့ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့တော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။ရိုဟင်ဂျာရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ဘာတွေဆောင်ရွက်သင့်တယ်လဲဆိုတဲ့အပေါ်နားလည်လာစေဖို့အတွက်ပို့ပြီးတော့မှဖိအားပေးဆောင်ရွက်သွားမယ်လို့ကုလအတွင်းမှူးချုပ်ဂူတာရက်စ်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ကြံကြားရေးတာဝန်ခံအစ္စနူခရန်ကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြပါရှိပါတယ်။မနေ့ကတနင်္လာနေ့မှာတော့ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာကော့စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းလေးစီတွားရောက်ဖို့လည်းစီစဉ်ထားပါတယ်။ကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဒုက္ခသည်စခန်းလေးစီလာရောက်ချိန်မှာတော့သူတို့မြန်မာနိုင်ငံကဘာကြောင့်ထွက်ပြေးခဲ့ရလဲ၊ဘလို့လူခွေချိုးဖောက်မှုတွေနဲ့ရင်ဆိုင်တွေ့ကြုံခဲ့ကြရရလဲဆိုတာရင်ဖွင့်ပြောပြနိုင်မှုကိုယ်တိုင်လူခွေချိုးဖောက်ခံခဲ့ရတဲ့အမျိုးသမီးတွေမျက်နာခဲ့ရတဲ့ဒုက္ခသည်တွေကိုယ်တိုင်တင်ပြနိုင်ရေးစီစဉ်နေကြတယ်လို့ကော့စ်ဘဇားအနီးဘာလူခါလေးဒုက္ခသည်စခန်းလေးကိုအီဆလန်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
ကပကလသမကအထင်းရှားဆုံးအန်တနီယိုကူတရက်စ်နဲ့ကပပင်ဥက္ကဋ္ဌကျွန်တော်ဒုက္ခသည်စခန်းကိုလာရောက်ဖို့အစီအစဉ်ရှိတယ်ကျွန်တော်မြန်မာနိုင်ငံရဲ့လောကွားရေးချုပ်ပေါ်မှုခံရကိစ္စရဲ့နောက်မြန်မာပြည်ကကျွန်တော်နင်းတော့ခံရတဲ့ကိစ္စရဲ့နောက်ကျွန်တော်ရဲ့နိုင်ငံသားအကွာအရေးနဲ့ပတ်သက်ပြီးတော့အဲဒါကိုလည်းကျွန်တော်တင်ပြဆွေးနွေးဖို့ရှိပါတယ်ခင်ဗျအာတမတိကျွန်းခံရတဲ့အမျိုးသမီးတွေပါဝင်ပါတယ်သူတို့နဲ့တွေ့ဆုံပွဲမှာနောက်ဟိုမှာမြန်မာပြည်မှာတနက်ပြည်ခံရတဲ့နောက်ဓာတ်တူခံရတဲ့တနက်တန်ရနဲ့ဒီမှာမတမဆွမ်းဖြစ်နေတဲ့လူတွေနောက်ရကိုင်းကျင်းနဲ့ဖြစ်စီမှာကျုံခဲ့ရတဲ့မျက်မြင်သက်တွေအဲ့လိုလူကြီးတဲ့နောက်ရကိုင်းကျင်းကဖြစ်စီရဲ့အသေးစိတ်တရှိတဲ့လူတွေကိုအဲ့မှာပေါဝင်ကွဲအတွက်ကျွန်တော်ဘင်္ဂလားဒေ့ရှ်အစီအပါကခင်းလန်းတာရှိပါတယ်ခင်ဗျမနက်ပြန်နေရနေရတော့တေချာရဲလို့ဲလို့ဘင်္ဂလားဒေ့ရှ်အစီအပါကအကြောင်းကြားတာရှိပါတယ
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အစီအစဉ်နေတယ်မိမိတို့ရဲ့မူလနေရာကိုပြန်လည်နေရာချထားပေးဖို့ဆုံးရှုံးနေတာခဲ့ရတာတွေကိုတရားမျှတမှုရှိစွာနဲ့ပြန်လည်ပေးအပ်ဖို့အပါအဝင်နိုင်ငံသားအခွင့်အရေးအပြေအဝါရရှိနိုင်ရေးကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ကော့စ်ဘဇားကကုတုဘလောက်ဒုက္ခ တဲ့စခန်းနေဦးမောင်မောင်ကလည်းပြောပါတယ
်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံဆိုတော့ကကျွန်းချတာရှိတယ်ဒီနာကဘောက်ပင်ဥက္ကဋ္ဌနဲ့ကလသမဂ္ဂဆိုင်မှုချုပ်အန်တန်နီယိုကူတဲရော့ရောအပလီဒီမနက်ပင်နေရာနေမှာရောက်ရှိလာမှာလို့သူတို့ကပြောတာရှိတယ်ကျွန်တော်တောင်းဆိုတော့မှာရီပါတီရှင်းလုပ်ဖို့ဆိုမှာဆိုတော့နော်ယူနီစီယန်နဲ့ယန်ဒီလိုသူတို့ဆပေါ့တူဆာရှိုးတွေပါလောက်တာရှိတယ်အဲ့ဒါမှာကျွန်တော်ရဟန်ဂျာသူတို့နာမည်ရေးပြရမှာဆိုကျွန်တော် UN Security Force နော်တဲ့နာမည်တော့မှာကျွန်တော်ဤမူလနေရာကိုရရှိဖို့ဆိုကျွန်တော်ကပ္ပကလောသမဂ္ဂထရီမချောကိုတောင်းဆိုဖို့အခြေဒီလောက်တာရှိတယ်။ဒီမှာအဲ့ဒီအနေပြေကဲကံရတဲ့လူတွေ၊တန်ရာရစိတ်ထားတဲ့လူတွေ၊အာဒမပြေကျင်းကံရတဲ့အမျိုးသမီးတွေပါဒီတို့ဒီမှာကိုရိုနာသက်ဆုံးပွားထိုးတာရှိတယ
်။အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိမ့်ချီထွက်ပြေးတိမ့်ချောင်ခိုလုံနေကြရတဲ့ဒုက္ခသည်စခန်းအသီးသီးကဒုက္ခသည်တွေအတွက် UNHCR ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးရုံးကနေ UN အသိအမှတ်ပြုဒုက္ခသည်မှတ်ပုံတင်ကတ်တွေထုတ်ပေးဖို့စတင်စီစဉ်ဆောင်ရွက်နေကြပြီဖြစ်ပါတယ်။ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့သူတို့ကိုရိုဟင်ဂျာဒုက္ခသည်တွေလို့ထည့်သွင်းသတ်မှတ်ပေးဖို့တောင်းဆိုနေကြတယ်လို့ဘာလူခါလေးဒုက္ခသည်စခန်းနေကိုကြီးဆလန်ကပြောပါတယ်။မြမအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်တင်မခံပါဘူး
။ရိုဟင်ဂျာဒုက္ခသည်စခန်းမှာအကိုကရွေးနေဆရာကနေတစ်စင်း IDB card ပြီးတော့အစမတ်ကတ်လို့ခေါ်ရပါတယ်ဒီမှာ SMA ဒီ smart card ကိုသူတို့ကစတင်ပြုလုပ်ပေးမယ်လို့လာပြောပါတယ်ကျွန်တော်တို့အဲဒီကနေ့လည်းရောက်တယ်နောက်မနေ့ကလည်းရောက်တယ်သူတို့ကကျွန်တော်တို့နဲ့လာပြီးတော့ရင်းနိုင်တယ်ဒါပေမဲ့အဲ့ဒီ smart card မှာကျွန်တော်တို့ရဲ့နာမည်ကြီးဖြစ်တဲ့ Rohingya အမည်နဲ့ပါဝင်ဝင်ပြည့်စုံရမယ်အဲ့ဒီအခြားပါဝင်ခွင့်မရှိစရင်မြန်မာပြည်ကလာတဲ့ Rohingya ဒုက္ခသည်ဆိုပြီးတော့အဲ့ဒီ smart card မှာပါဝင်ရမယ်ဒါမှသာကျွန်တော်ကလက်ခံသွားမယ်ဆိုပြီးတော့ UNHCR အကြီးအကဲကိုကျွန်တော်တင်ပြသွားခဲ့တယ
်ကုတုဘလောက်ဒုက္ခသည်စခန်းနေဥမမောင်းကလည်းဒုက္ခသည်တွေဘက်က UNHCR ကိုတောင်းဆိုထားတဲ့အခြေအနေပြောပြပါတယ
်အခုသူတို့ UN ကထုတ်ပြတဲ့ကဲကိုမြန်မာပြည်ကလာတဲ့ဆိုပြီးတော့ရေးထားတာရှိတယ်အဲ့ဒါကိုကျွန်တော် Rohingya ဒုက္ခသည်ဆိုတာခင်ခွာတာရှိတယ်မင်းအ UNHCR ကို UNHCR ကဘင်္ဂလားဒေ့ရှ်မှာရှိတဲ့ရုံးကိုကျွန်တော်ခင်ခွာတာပူတာမြန်မာပြည်ကလာတဲ့ Rohingya ဒုက္ခသည်ဆိုပြီးတော့ရေးသေးရမှာဆိုပြီးတော့ကျွန်တော်တောင်းဆိုထားတာရှိတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းမှာခိုလုံနေကြတဲ့တင်းချီတဲ့ဒုက္ခသည်တွေကတော့အခုလက်ရှိမှာဘင်္ဂလားဒေ့ရှ်လူဝင်မှုကြီးကြပ်ရေးကထုတ်ပေးထားတဲ့ယာယီအသိအမှတ်ပြုကပ်ပြားတွေနဲ့မှတ်ပုံတင်ထားကြတယ်လို့ဒုက္ခသည်တွေကပြောပါတယ် UNHCR ကနေအခုထုတ်ပေးမဲ့ UN အသိအမှတ်ပြုကပ်အတွင်းထည့်သွင်းပေးဖို့ဒုက္ခသည်တွေဘက်ကတောင်းဆိုထားတဲ့အချက်တွေနဲ့ပတ်သက်ပြီးလဲကုလအတွင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ကိုတောင်းဆိုမယ်လို့ဒုက္ခသည်တွေကပြောပါတယ်ရှင်ဒီရေမြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌနဲ့တည်ထန့်တွေ့ဆုံမေးမြန်းခံကိုတင်ပြပေးခြင်းပါတယ်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးမှာမဖြစ်မနေအကောင်အထည်ဖော်ရမယ်အဂတိလိုက်စားမှုတိုက်ဖြတ်ရေးမှာလက်လာပါပေးတဲ့သူရောယူတဲ့သူပါအရေးယူမဲ့ဥပဒေကိုပြဋ္ဌာန်းမိဖြစ်တဲ့အတွက်မလိုလားအပ်တဲ့အရေးယူတာတွေမဖြစ်ရအောင်စီးပွားရေးလုပ်ငန်းရှင်ကြီးများအနေနဲ့ကျင့်ဝတ်တိုက်ခါနဲ့အညီလိုက်နာဆောင်ရွက်ကြဖို့လိုပါတယ်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌကအကြံပြုလိုက်ပါတယ်ဒေါခင်ဆိုးဝင်းကအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကိုတီးတန့်တွေ့ဆုံမေးမြန်းထားတာနားဆင်ပါရှင
်အခုဒီလက်ပေးလိုက်ယူပေါ့အဲ့ဒီလိုက်စားရဲ့ဆွေးနွေးရမှာလက်ပေးတဲ့အဖွဲ့အစည်းရှိမယ်လက်ယူတဲ့အဖွဲ့အစည်းရှိမယ်အဲ့တော့တူးချင်းနဲ့ရှိမှာပေါ့နော်အဲ့ဒါကကြတော့စီးပွားရေးလုပ်ငန်းရှင်ကြီးတွေရဲ့ဟိုအခန်းကဏ္ဍနဲ့မတက်မအရေးကြီးပါတယ်အဲ့တော့လုပ်ငန်းတစ်ခုလုပ်တော့မယ်ဥပမာ project စီမံကိန်းတစ်ခုလုပ်တော့မယ်မတက်မကြီးမားတဲ့ project ကြီးတွေရှိသလိုဟိုတော်ရုံတောင်အသေးအဖွဲ့တွေရှိမယ်လုပ်ငန်း license တွေရှိမှာပေါ့အဲ့ဒါတွေနဲ့ပတ်သက်ပြီးစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကနေပြီးတော့ဟိုလိုက်နာတဲ့နဲ့ဒီအဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့လိုက်နာတဲ့အချက်အလက်တွေပေါ့နော်အဲ့ဒါဥက္ကဋ္ဌကြီးအနေနဲ့လည်းမက်ပြန်ကဒီကိုယ်နိုင်ညာတင်းနဲ့တွေ့ဖို့ရှိရဆိုတဲ့ခါကျတော့အဲ့ဒီကိစ္စလေးနဲ့ပတ်သက်ပြီးတော့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတို့ဘယ်လိုများအကြံပေးဖို့ရှိပါလဲရှင
်ကျွန်တော်အကြံပေးဖို့ရည်ရွယ်ထားတာတော့နှစ်ချက်ပါပဲပထမတစ်ချက်ကကျွန်တော်တို့အခုသဒ္ဒုထအချိန်ဥပဒေကိုပြင်ဆင်လိုက်တယ်လေအဲ့ဒီသဒ္ဒုထအချိန်ဥပဒေပြင်ဆင်ချက်ထက်မှာအဓိကကြတာကဘာလဲဆိုတော့ definition ပေါ့ definition နဲ့ပေါ်ပြချက်မှာတော်တော်လေးပြင်ပါတယ်အဲ့တော့အဲ့ဒီ definition နဲ့ပေါ်ပြချက်ထက်မှာပထမတစ်ချက်ကတော့တစိုးလက်ဆောင်ပေးတာပေါ့နော်ပေးတယ်ယူတယ်ပေးတဲ့လူယူတဲ့လူပေါ့ငကိုတော့2013ခုနှစ်ဥပဒေကြတဲ့အခါကျတော့ပေးတဲ့ချင်းယူချင်းဆိုတာပါတယ်တို့ရတွင်ပေးတဲ့လူယူတဲ့လူနဲ့ပတ်သက်တဲ့အဓိပ္ပာယ်ရှင်းလင်းချက်ကနည်းနည်းလေးဒုယတန်တရားပွားစရာအနေထားရှိပါတယ်ဒါကြောင့်မလို့တကယ်တကယ်အရေးယူမယ်ဆိုလို့ရှိရင်ယူတဲ့လူကိုအရေးယူမယ်ဆိုရင်မူလဥပဒေမှာနည်းနည်းအခက်အခဲရှိတယ်အခုကျွန်တော်တို့ပြင်လိုက်တဲ့ဥပဒေကြားတဲ့အခါကျတော့အဲ့ဒါရှင်းရှင်းလင်းလင်းလုပ်လိုက်ပါတယ် ပေးရင်လည်းပေးတဲ့အလျောက်ရေယူခံမယ်။ယူတယ်ယူတဲ့လူတွေရေယူခံမယ်ဆိုတာအတိတ်ကရှင်းရှင်းလင်းလင်းဖြစ်သွားပါတယ်။ဒါကြောင့်မလို့အနာဂတ်ကာလမှာတော့အဂရိလိုက်စားမှုနဲ့ပတ်သက်လာတဲ့ကိစ္စတွေမှန်ရင်ကျွန်တော်တို့ကပေးတဲ့လူလည်းအရေးယူနိုင်တဲ့အန်ဒီရယ်ပေါ့အန်ဒီရယ်ပို့ပြီး risk ပို့ပြီးများလာပြီပေါ့နော်ပေးရင်လည်းသူ့အတွက်ဟိုစွန့်စားမှုကြီးမားတယ်ဆိုတာလုပ်ငန်းရှင်တွေဘိုင်းကနားလည်ဖို့လိုပါတယ်ဘာဖြစ်လို့လဲဆိုတော့ဒီစွန့်စားမှုဟာဟလာကိုရလာမယ်အခွင့်အရေးနဲ့အဲဟိုထိုက်တန်ကလားမထိုက်တန်ဘူးလားဆိုတာသူတို့ချင့်ချိန်ဖို့လိုလာတာပေါ့နော်အဲ့တော့မထိုက်တန်တဲ့ကိစ္စမျိုးတွေတော့ကျွန်တော်တို့ကမဖြစ်စေချင်ဘူးပေါ့မဖြစ်စေရအောင်ကလည်းကျွန်တော်တို့ကဟိုတင်ပေါ်ကျွန်တော်တို့ရဲ့လုပ်ငန်းစဉ်အရဆိုရင်တော့ကျွန်တော်တို့ကဖြစ်ပြီးမှအရေးယူတာကိုဟိုဒါကိုလည်းကျွန်တော်တို့ဆက်လုပ်သွားမှာဖြစ်ပါတယ်ဒါကိုလည်းအချိန်အောင်မြင့်ပြီးတော့ဆက်လုပ်သွားမှာဖြစ်ပါတယ်တစ်ချိန်တည်းမှာကျွန်တော်တို့ကမဖြစ်ခင်တားဆီးကာကွယ်တဲ့လုပ်ငန်းကိုကျွန်တော်တို့ကဦးစားပေးပါတယ်မဖြစ်ခင်တားဆီးကာကွယ်ခြင်းအပြင်ကျွန်တော်တို့ကဒီပေးတဲ့လူကလည်းဟိုမပေးနိုင်အောင်မပေးပေးလို့မရတဲ့အခြေအနေမျိုးဖြစ်အောင်ကျွန်တော်တို့ကဖန်တီးပေးရတာပေါ့ပေးလည်းမပေးချင်အောင်ပေးလို့မရတဲ့အနေအထားမျိုးလည်းဖြစ်အောင်တော့ယူတဲ့လူကလည်းယူလို့မရအောင်ဟလာအဲ့ဒီလိုအခြေအနေမျိုးယူလို့မရအောင်အခြေအနေမျိုးကျွန်တော်တို့ဖန်တီးဖို့လိုတာပေါ့အဲ့လိုဖန်တီးနိုင်ဖို့အတွက်ဆိုပြီးတော့ကျွန်တော်တို့ကဘာလုပ်ထားမလဲဆိုလို့ရှိရင်code of contact ဆိုတာလေးကျွန်တော်မိတ်ဆက်ပါမယ်ကျင့်ဝတ်ပေါ့နော်ကျွန်တော်တို့အားလုံးကဟိုလူတိုင်းမှာပြည်သူလူထုတရားလုံးကလည်းနားလဲသဘောပေါက်ပါတယ်အဂတိလိုက်စားမှုဆိုတာကိုချင်းတိတ်ခါပြည့်ရွံ့တဲ့ကိစ္စဆိုတာနားလဲကြပါတယ်နားလဲကြတဲ့အခါကျတော့ဒီကိစ္စကိုမလွတ်ချင်ကြပါဘူးတကယ်တမ်းပြောမယ်ဆိုဘယ်သူမှမလွတ်ချင်ကြပါဘူးအဲ့တော့မလွတ်ချင်တဲ့ကိစ္စကိုလုပ်နေရတာသူတို့မှဟိုအကြောင်းကြီးအကြောင်းကြောင်းကြီးရှိနေလို့လုပ်နေကြတာဖြစ်ပါတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကသူတို့မလွတ်ချင်တဲ့ကိစ္စဒါမကောင်းတဲ့ကိစ္စဖြစ်တယ်ဒုစရိုက်ကိစ္စဖြစ်တယ်ဒါကြောင့်မလို့ဒါကိုမလုပ်ဘူးဆိုတော့တန်တိဆန်စိတ်မျိုးပေါ်လာရအောင်ဟိုအဖွဲ့စည်းတိုင်းအဖွဲ့စည်းတိုင်းပေါ့နော်ကျွန်တော်တို့အများပြည်သူနဲ့ဆိုင်တဲ့အဖွဲ့စည်းတွေအားလုံးပါပဲစီးပွားရေးလုပ်ငန်းရှင်တွေရောလူဦးချင်းလုပ်ငန်းရှင်တွေရောနောက်အစိုးရဌာနတွေရောဒီအဂရိလိုက်စားမှုနဲ့ပတ်သက်ပြီးတော့အားမပေးဘူးဟလာခွင့်မလွတ်ဘူးဆိုတော့အနေအထားမျိုးဖြစ်အောင်ကိုယ်ဌာနနဲ့ကိုပေါ့ကိုကိုယ်တိုင်နဲ့ဟလာအဂတိလိုက်ဆောင်မှုလာပေးလိုက်ရင်မလုပ်ဘူးဟလာကိုလက်အောင်ငယ်သားတွေလည်းမလုပ်ရဘူးဆိုတော့အနေထားမျိုးကိုကျွန်တော်တို့ဟိုကိုဖာသာကိုကိုရဲ့ရှင်းဝတ်ကိုကိုဟလာရေးဆွဲမယ်ရေးဆွဲပြီးတော့ကိုဖာသာကိုလိုက်နာမယ်ပေါ့အဲ့တော့အဲ့ဒီ practice ကအများကြီးတာသွားပါတယ်ခင်ဗျနိုင်ငံတကာအဖွဲ့အစည်းတွေလည်းဒေါက်ကင်ဆိုးဝင်းတို့သိပါတယ်နိုင်ငံတကာအဖွဲ့အစည်းကြီးတွေအားလုံးမှာသူတို့မှာဒီလိုဟာနဲ့ပတ်သက်တဲ့ကျင့်ဝတ်တွေရှိကြပါတယ်ဒါဟာဂုံတိတ်ခါပါအဖွဲ့အစည်းတစ်ခုရဲ့ဂုံတိတ်ခါပေါ့စီးပွားရေးလုပ်ငန်းဆိုတဲ့စီးပွားရေးလုပ်ငန်းရဲ့ဂုံတိတ်ခါတခြားလူမှုရေးအဖွဲ့အစည်းဆိုတဲ့လူမှုရေးအဖွဲ့အစည်းရဲ့ဂုံတိတ်ခါပေါ့ကုမ္ပဏီဆိုတဲ့တူးချင်းပိုင်ကုမ္ပဏီအနည်းပိုင်ကုမ္ပဏီဆိုတဲ့အနည်းပိုင်ကုမ္ပဏီရဲ့ဂုံတိတ်ခါပေါ့ကိုယ်အဖွဲ့အစည်းရဲ့ဂုံတိတ်ခါကိုစောင့်သိတဲ့အနေနဲ့ဒီလိုကျင့်ဝတ်မျိုးကျွန်တော်တို့ရေးဆွဲဖို့အတွက်ကျွန်တော်တို့အားပေးသွားမှာဖြစ်ပါတယ်
အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တည်တံ့တွေ့ဆုံမေးမြန်းချက်ထက်ကမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်ကြီးများအသင်းမှလုပ်ငန်းရှင်ကြီးများတည်တင့်တည်ထိုက်တဲ့ကျင့်ဝတ်သိက္ခာပိုင်းဆိုင်ရာ Code of Conduct နဲ့ပတ်သက်ပြီးမနေ့ကတနင်္လာနေ့မှာဆွေးနွေးဖို့ရှိတဲ့အကြောင်းကိုကောက်နှုတ်တင်ဆက်ခဲ့တာပါဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့အမေရိကန်ပြည်ထောင်စုမှလူတွေသေဆုံးရတဲ့အကြောင်းရင်းနေတဲ့ကိုကိုကိုတတ်သိမှုကနံပါတ်10မြောက်အဆိုးဝါးဆုံးနေရာမှာရှိနေတယ်လို့ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်ဒီလိုကိုကိုကိုတက်သေးမှုတွေရောကြရေးကြိုးပမ်းရာမှာအထောက်အကူဖြစ်စေမဲ့ smartphone app တစ်ခုကိုလည်းဆယ်ကျော်သက်မောင်နှမနှစ်ဦးကတီထွင်လိုက်ပါတယ်သူတို့နှစ်ဦးဟာအရက်ဖတ်စိတ်ပညာကျမ်းမာရေးအဖွဲ့ကပေးအပ်တဲ့ဂုဏ်ပြုဆုကိုလည်းမကြခင်ကပဲရခဲ့ကြသူတွေပါ VOA သတင်းတောက်မိုင်ယာမာဒီယာလိုသူတို့နှစ်ဦးကိုတွေ့ဆုံပြီးသတင်းပေးပို့ထားတာမခင်ဖြူထွေးပြောပြပေးပါရှင်
ကဘာကျော်စဖို့မှုတူဖြစ်တဲ့အန်ဆိုနီဘော်ဒင်းနဲ့နာမည်ကြီးဖက်ရှင်ဒီဇိုင်းပညာရှင်ကိတ်စ်ပိတ်တို့ရှေ့စဉ်နောက်စစ်ကိုကိုကိုတက်တည်ခဲ့ကြတဲ့တဲ့တွေကကဘာတဝမ်းအားအတင်းစီခဲ့တာပါအမေရိကန်ပြည်ထောင်စုမှာ1999ခုနှစ်ကစလို့ကိုကိုကိုတက်တည်မှုနှုန်း25ရာခိုင်နှုန်းတွန်းမြင့်လာတဲ့အကြောင်းယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကအစဉ်ကန်စာထုတ်ပြန်တဲ့အချိန်နဲ့တပြိုင်တည်းလောက်မှာပဲသူတို့နှစ်ဦးတက်တည်ခဲ့ကြတာပါ
The data really speak volumes that
အချက်အလက်တွေကိုကြည့်ရင်ဒီပြဿနာဘလောက်ထိစိုးဝါနေတယ်ဒါကို ကိုကာကွယ်ဖို့ဘယ်လောက်လိုအပ်နေလဲဆိုတာကိုသိနိုင်ပါတယ်လို့ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာနကဒေဘိုရာစတုံးပြောသွားတာပါဒီပြဿနာကိုကံရွယ်ဖို့ချူပန်းရမှာအထောက်အကူဖြစ်နိုင်မယ်
Not okay app ဆိုတာ ကတော့ you are saru people နဲ့ app တစ်ခု ပါ saru club တစ်ခု ပါ saru club ကို နှိမ့် လိုက်တာ ਨੇ ကျွန်တော် ကျမ တော့ အဆင် မပြေဘူး phone call ပေးပါ saru ပြန် ပို့ ပေးပါ ကျွန်တော် ကို လာ ကြည့် ပါ စရဲ saru တွေ ကို ပို့ ပေးပါ တယ်
Dilo Polite Sago, Sapu to Shini, Nia Winchin to Waima Shire, Tune Nisa to Nau Ye phone and battery Sigu, Lulia Yuche Pobiraba, Hana de Yao, Mumi Lesa Lishida Wiranago, a jolly Kansakea Pide now, Diapco to Trimbo, through Monoma at San Yage Alu Piovare.
It's postural orthostatic tachycardia.
Shuti and Nalong Komiami, Mumi Leta de Witnajau, Jamadri Limioli Shivare, Amiran Piana Nede Kilipinero, Sawane Tuera, a Yepo Kayoda.
အကျိုးဆေးသွင်းရတာသူစီရရတွေအမြဲလုံနေရပြီးကျောင်းချင်းအများကြီးပြက်ရပါတယ်သူရဲ့ဝေဒနာကြောင့်ကျောင်းမှာလည်းသူများအနိုင်ကျင့်တာခံရလေရှိတယ်လို့ဟန်နာကပြောပါတယ်
I was always in fear.
ဒီအပ်ဟာကိုကိုကိုတည်ဆောင်းကြစီမှုတွေကိုဟန့်တားနိုင်ရုံမကတခြားလိုအပ်တဲ့အခြေအနေတွေမှာလည်းသုံးနိုင်တယ်လို့ဟန်နာကပြောပါတယ်
အမေရိကန်ပြည်တော်စုမှာဒီအပ်ကိုစတင်ဖြန့်ဝေတဲ့အချိန်ကစလို့အသုံးပြုသူပေါင်းကတော့အပေါင်း9000ကျော်ရှိပါတယ်ရှင်။မက်ခင်ဖြစ်ထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။VOA ရဲ့TV စီစဉ်ကိုလည်းစောင့်မျှော်ကြည့်ရှုနားအားပေးနိုင်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ့စနေနေ့အစီအစဉ်ကိုတော့လှိုင်းတိုမီတာ22 30နဲ့59ဒီဇင်ကိုတော့
ဒီဇင်နေ့အဆုံးမသက်ခင်မှာနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမှတ်တင်ကြည့်ထိုက်ကတလှည့်ပြောပြပေးပါအောင်ရှင်။ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်နိုင်ရေးအတွက်ဆောင်ရွက်စရာကိစ္စအများပြားရှိနေသေးတဲ့အကြောင်းနိုင်ငံတကာချက်ချင်းဒီအသင် ICRC ဥက္ကဋ္ဌပီတာမော်ရာကဒီကနေ့ပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေအလုံးရှင်းနဲ့ပြန်နိုင်တဲ့အခြေအနေမျိုးမရှိသေးပဲ American Pirasuko, Diamo, when Shipian, when you Lamu Nepa the B, Loma, Danny McCann, American Tamra, yet Diteco, Kankwate, and Nine, Shipian, when you have Chinsaya, Ape Lonsori, a Puriga, American, Nanga, the Wama, Menis, and Niga, Sanapia, Puri, Chimpa, Kejabare. Yakurian Nanga got nuclear to the Nat Santa Denia dream, let the law, Laddy, dream, Titi Dada, Dutam Hudi, Shija, Juruta Bonica, Piata Nide, no Santi Lila Nide, a Puriku, Piovare. ယောက်ကိုရီးယားစစ်ရေးစီးပွားရေးလူမှုရေးနဲ့တခြားဒုတက်မှုတွေကိုလေ့လာဆောင်ကြည့်နေတဲ့38North ဆိုတဲ့အဖွဲ့ကဗုဒ္ဓဟူးနေ့ကအစည်းအဝေးခန်းစာထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဂျွန်လ22ရက်နေ့တုန်းကဂျေရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေအရရောင်ပြုံးနျူကလ িয়ার လေ့လာရေးစင်တာမှာဒုတက်မှုတွေရှိနေတာကိုမြင်တွေ့ရတာဖြစ်ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမမျှတခြင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မိခဲဒူဘင်စကီဖြစ်ပါတယ်ရှင်။ကျွန်မကစုမောမာဒီညနေခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲဆုံးသက်ပါမယ်ရှင်။နောက်ည9:00ကြာရင်တခါထ
Thank you. This program has come to you from the Voice of America, Washington.
Thank you.